မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာမလေးရှားနိုင်ငံရောက်မြန်မာတအူးပြေပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်။လက်ရှိမလေးရှားမှာအဖမ်းအစည်းတွေအများများနေတာကြောင့်နေတိုင်းလိုလိုမြန်မာနိုင်ငံသားတရားမဝင်အလုပ်သမားတွေထောင်ထဲကိုရောက်နေကြရပါတယ်။အလုပ်ကိုင်ကရှားပါပြီးတော့အဖမ်းအစည်းတွေကနေတိုင်းများနေတဲ့ဒီလိုအခြေအနေမျိုးမှာမလေးရှားရောက်မြန်မာပြည်သားပွဲစားတွေအနေနဲ့မြန်မာပြည်ကအလုပ်သမားလူသစ်တွေကိုအလဲပဲဖြစ်ဖြစ်အောက်လန်းကနေပဲဖြစ်ဖြစ်မခေါ်သင့်သေးပါဘူးမလေးရှားကိုရောက်ရင်တရားမဝင်နေထိုင်ရပြီးတော့ထောင်ထဲကိုတွန်းပို့နေတယ်လို့ဖြစ်နေတာပါငွေသိန်း60 80အကုန်ခံပြီးတော့တရားမဝင်အလုပ်သမားအဖြစ်လာနေကြရပြီးရင်ထောင်ထဲကိုရောက်ကြရပြီးရင်ပြန်ပို့ခံရနဲ့ဘဝတွေပြတ်ကြရပါတယ်ဒါကြောင့်မြန်မာပြည်သားအချင်းချင်းအခြေအနေမကောင်းဘဲနဲ့လင်ညာပြီးတော့မခေါ်ကြပါနဲ့လို့ RFA ကနေတဆင့်ပြောပေးစီခြင်းပါတယ်ဆိုပြီးတော့ပြေပို့လာတာပါရှင်အခုဆက်ပြီးတော့ကချင်ပြည်နယ်ကစစ်ပေးဒုက္ခသည်တအူးပြေပို့လာတဲ့စာကိုတင်ပြကြပါမယ်။ကျွန်တော်တို့ဆလန်ယမ်စစ်ပေးဒုက္ခသည်စခန်းက KIA တပ်မဟာ1တပ်ရင်းခွန်မှာရှိတာပါ။အဲ့ဒီမှာအုပ်ချုပ်ရေးမှူးနဲ့ရွှေလော်ပန်တွေပေါင်းပြီးတော့ရွှေတူးဖော်နေကြတာ2လတောင်ရှိလာပါပြီတဲ့။အခုဆိုရင်စစ်ပေးဒုက္ခသည်အိမ်နှလုံးထောင်ပါမယ့်အခြေအနေဖြစ်နေပါပြီ။ကျွန်တော်တို့နေတဲ့စခန်းကမိုးတွင်းဆိုရင်နှစ်တိုင်းလိုလိုရေကြီးတတ်ပါတယ်။အဲ့ဒါကြောင့်အဲ့ဒီရွှေချင်းကနေတဆင့်စကန်းဘက်ကိုမြေပြိုဓာတွေပို့ဖြစ်လာပြီးတော့ရွာပျက်စီးလာတာမျိုးတွေကိုစိုးရိမ်နေရသလိုဒီချင်းရှိတဲ့ဘက်ကိုခလေးတွေသွားကစားရင်းနဲ့ပြုတ်ကျသွားမှာကိုလည်းကျွန်တော်တို့အယံစိုးရိမ်နေကြရပါတယ်။ပြီးတော့ KIA ကတားမြစ်ထားတဲ့နေရာဖြစ်တဲ့ဒီစစ်ပေးဒုက္ခသည်တွေရဲ့လေတော်ပတ်ဝန်းကျင်တွေမှာလည်းကုမ္ပဏီတွေကဆက်ရန်တရားတွေနဲ့ပြန်လည်တူးဖော်ဖို့ပြင်ဆင်နေကြပါတယ်တဲ့။ဒီလိုတွေလို့ရင်ကျွန်တော်တို့စာဝတ်နေရေးအတွက်အဓိကအားကိုပြီးတော့လုပ်ကင်စားတော့ရတဲ့ဆိုင်ခင်းတွေလဲတွေပါသွားမှာကိုကျွန်တော်တို့အယံစိုးရိမ်နေကြရပါတယ်။ဒါကြောင့်သက်ဆိုင်ရာ KIA တာဝန်ရှိလူကြီးတွေအနေနဲ့ဒီလိုတူးဖော်နေတာတွေကိုရပ်အောင်လုပ်ပေးဖို့ RFA ကနေတဆင့်အကူအညီတောင်းခံအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုတခါဘင်္ဂလားဒေ့ရှ်နိုင်ငံ Cosses Bazaar ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းကပေးပို့လာတဲ့စာကိုတင်ပြပါဦးမယ်။ကျွန်တော်တို့ကဒီဒုက္ခသည်စခန်းမှာနေထိုင်လာရတာ9နှစ်နီးပါးဖြစ်လာပါပြီ။ကျွန်တော်တို့အနေနဲ့လူနေမှုအဆင့်အတန်းမရှိသလောက်နဲ့ဘဝကိုရုန်းကန်နေကြရတာပါ။ကုန်ပစ္စည်းတွေလည်းဈေးတက်လာတော့အစာရေးတောက်ရေးလည်းအဆင်မပြေပါဘူး။အခုဆိုရင်မီးဘေးကိုစိုးရိမ်နေရတဲ့အပြင်တစ်ဖက်ကလည်းအကြမ်းဖက်အဖွဲ့အစည်းတွေကဖိနှိပ်တာ၊ရိုက်နှက်တာ၊ပြန်ပေးဆွဲတာ၊တပ်ဖြတ်တာတွေကိုလည်းကြုံနေရပါတယ်။ဒီလိုအခြေအနေတွေကြားထဲမှာမနေကျင်တော့တာကြောင့်မူလနေရက်မြန်မာပြည်ကိုပြန်လည်ခေါ်ဆောင်ပေးဖို့ NUG အစိုးရကို RFA ကနေတဆင့်တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါတယ
်။အခုဆက်ပြီးတော့အေယာဝတီတိုင်းမအူပင်ခရိုင်ဓနုဖြူမြို့နယ်ကပေးပို့လာတဲ့စာကိုတင်ပြကြပါမယ်။ကျွန်တော်တို့ဓနုဖြူမြို့နယ်တွေဘက်မှာနှလုံးသုံးလုံးလောင်းကစားတိုင်တွေအာဝါဒီပွဲလို့ခေါ်တဲ့လောင်းကစားပွဲတွေအများများလာပါတယ် RFA ရေဒီအခြေအနေတွေကိုစစ်ကောင်စီခန့်အုပ်ချုပ်ရေးမှုတွေကလည်းမတိကျွချွန်ပြနေကြပါဗျ။မြို့နယ်အုပ်ချုပ်ရေးအဖွဲ့အစည်းတွေရဲတပ်ဖွဲ့စသုံးလုံးစားတဲ့အဖွဲ့အစည်းတွေကိုယ်တိုင်ကလည်းအခွန်အခတွေကိုယူပြီးတော့လိုရင်ခွင့်ပြုပြီးမလိုတဲ့အခါမှာဖမ်းဆီးတာတွေလည်းရှိနေပြန်ပါဗျ။ဒီလိုအခြေအနေတွေကြောင့်ကောင်းကောင်းမွန်မွန်လုပ်ကိုင်စားတောက်နေကြတဲ့ပြည်သူတွေပဲနှစ်နာနေရပါဗျ။ဒီအကြောင်း RFA ကနေတဆင့်မြန်မာပြည်သူတွေသိအောင်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။အခုတခါနေပြည်တော်ကပေးပို့လာတဲ့စာကိုတင်ပြပါအောင်မယ်။ဒီနေပြည်တော်လယ်ဝေးပြင်မနာတော်ဝိုက်ကအခြေခံပညာကျောင်းတော်တော်များများမှာကျောင်းစင်းချိန်အပြီးမှာအချိန်ပိုတင်တယ်လို့အကြောင်းပြပြီးတော့ကျောင်းမှာပဲကျူရှင်တင်နေကြပါတယ်တဲ့။သက်ဆိုင်ရာတိုင်းခရိုင်မြို့နယ်တွေကလည်းခွင့်ပြုထားတာကြောင့်ကျောင်းအုပ်တွေအပါအဝင်ဆရာဆရာမတွေကတရားဝင်စည်းဝါးရေးလုပ်တယ်လို့မျိုးလုပ်နေကြတာပါတဲ့။ဒီလိုတွေလုပ်နေတာကြောင့်ကျူရှင်မတက်နိုင်တဲ့ကလေးတွေစာသင်ခန်းထဲမှာဆရာဆရာမတွေရဲ့အညွန်ညင်ခံရပါတယ်။အခုလိုမျိုးတရားမဝင်ကျူရှင်တင်နေကြတဲ့ကိစ္စကို RFA ကနေတဆင့်အများပြည်သူသိအောင်အသိပေးတင်ပြခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်